အီရန်နိုင်ငံကဆန္ဒပြပွဲတွေအကြောင်းသတင်းတင်ပြမှုတွေဟာနိုင်ငံတော်ကိုစန့်ကျင်ဝါဒဖြန့်တာဖြစ်တယ်ဆိုတဲ့စွပ်စွဲချက်နဲ့အမျိုးသမီးသတင်းတောက်နှစ်ယောက်ကိုအီရန်တာဝန်ရှိသူတွေကအင်ကာနေမှာတရားစွဲဆိုလိုက်ပါတယ်။သတင်းတောက်နီလိုဖာဟမာဒီနဲ့အယ်လာမိုဟာမက်ဒီတို့နှစ်ဦးကိုနိုင်ငံတော်စန့်ကျင်ရေးဝါဒဖြန့်မှုနိုင်ငံတော်လုံခြုံရေးကိုစန့်ကျင်တော်လှန်ရာမှာပူးပေါင်းကြံစီမှုနဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းတရားရေးဌာနကကြေညာပါတယ်။သူတို့နှစ်ယောက်စလုံးဖမ်းဆီးထိန်းသိမ်းထားတာတလကျော်ကြာပါပြီ။စက်တင်ဘာလအတွင်းအဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမန်နီဟာအီရန်အမျိုးသမီးတွေလိုက်နာရမယ့်ဝတ်စားစင်ရင်မှုကိုချိုးဖောက်တယ်ဆိုပြီးရဲကဖမ်းဆီးထားစဉ်သေဆုံးခဲ့တဲ့အတွက်အီရန်နိုင်ငံတဝန်းဆန္ဒပြပွဲတွေဖြစ်ပွားတာအခုဆိုရင်သတင်း9ပတ်ထဲရောက်ရှိလာပါပြီ။အမန်နီကိုခေါ်ဆောင်သွားတဲ့စေယုံစီလိုက်သွားတဲ့သတင်းတောက်ဟမန်နီကိုစက်တင်ဘာလ20ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးသူကတော့ထင်ရှားတဲ့ပြန်လည်ပြုပြင်ရေးအပေါ်ရေးသားတဲ့ရှာဂတ်သတင်းစာတိုက်ကသတင်းတောက်ဖြစ်ပါတယ်။အလားတူပြန်လည်ပြုပြင်ရေးသတင်းတွေရေးသားနေတဲ့ဟမတ်မီလတ်နေ့စဉ်ထုတ်သတင်းစာတိုက်ကသတင်းတောက်မိုဟာမဒီဟာလည်းအမန်နီရဲ့ဇာတိမျိုးကဇာပနာအခမ်းအနားကိုတက်ရောက်သတင်းယူအပြီးစက်တင်ဘာလ29ရက်နေ့မှာဖမ်းဆီးခံရပါတယ်။အီရန်မှာဆန္ဒပြသူတွေအတော်များများအဖမ်းခံရပြီးလူ2000ကျော်တရားစွဲဆိုခံထားရပါတယ်။တရားရေးဌာနအရဲ့အဆိုအရအဲ့ဒီအထက်ကတဝက်ကျော်ဟာတဟီရန်မြို့တော်ကဖြစ်ပါတယ်။အင်ကာနေအထိအီရန်နိုင်ငံမှာဖမ်းဆီးခံရတဲ့သတင်းတောက်60ကျော်ရှိတယ်လို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကပြောဆိုပါတယ်ခင်ဗျာ။